ရန်ကုန်တိုင်းဒေသကြီးဆိုရဖွဲ့ကိုပြည်သူအများကအကြီးအကျယ်ပြတ်အောင်ရေးသားခဲ့တယ်ဆိုရဲဆွဆွဲချက်နဲ့ရန်ကုန်တိုင်းဆိုရဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခန့်ကတရားလိုလုပ်ပြီးအမှုဖွင့်ထားလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့11မီဒီယာကအေဒီတာချုပ်တာဝန်ခံအေဒီတာနဲ့သတင်းတောက်ပေါင်း၃ဦးဟာဒီကနေ့မှာတော့ရန်ကုန်တိုင်းကြမ်းဝင်မြို့နယ်တရားရုံးကတဦးကိုတင်းတရားစ ထုံးက VOE မြန်မာပိုင်းကိုပြောပါတယ
်။ VOE သမားနဲ့ VOE လောကနဲ့နောက်အစိုးရကျမ်းမှာအဲ့လိုပေါ်ဆောင်ပေါ်တဲ့မှုတွေနေပါတော့လေအစီအစဉ်တော့လေကျွန်တော်တို့ဝန်တာလေးပါဘူး။ဒါကောင်းလက်ခဏပါ။ကျွန်တော်ကျူဆိုပါလေ။ချက်ပြီးတော့အဲ့ဒါကိုဒီကြံစည်ကိုခိစားပြီးအောင်ထိအေးအေးချင်းချင်းနဲ့ပြည်လီအောင်ဖြစ်ရှင်းသွားနိုင်ပါလိမ့်မယ်လို့ကျွန်တော်ပြောလင်းဆုတောင်းပါတယ်
။အထူးသဖြင့်ကတော့တရားစွဲဆိုဖမ်းဆီးအရေးယူမှုတွေနဲ့မကြခဏထိတ်တိုက်တွေ့နေတဲ့သတင်းမီဒီယာတွေနဲ့အစိုးရတို့ကြားပုတ်တိုက်မှုတွေနေပါပြီးတော့မန္တန်ကြီးတွေကြားမှာဆက်ဆံရေးကပို့ပြီးတော့မှအဆင်ပြေချောမွေလာစေလိုပါတယ်လို့လည်းဒုဝန်ကြီးကပြောပါတယ်
။ကျွန်တော်ဒီကိစ္စကိုကောင်းဒီလိုဒီလက်ရှိဖြစ်တဲ့ပြည်ထောင်စုကပြန်ဝန်တာပါပဲ။အဲ့ဒါကိုရှေ့ဆက်ပြီးရတယ်လို့ပို့ပြီးတော့ ACC နဲ့အလုပ်ပြသနာအလုပ်ပြည်လေးအောင်ထိပြင်ဆင်သွားနိုင်ပါပြီလို့ကျွန်တော်မျှော်လင့်ပါတယ်။အဲ့ဒါဆိုမီဒီယာနဲ့ဆိုးရွားကြမှာလည်းပြန်လည်ရုံပြင်းပြီးရရှိလာမှာပေါ့နော်။ဆက်လက်ပြီးတော့ကျွန်တော်လက်တွေ့လုပ်ကိုင်ကြလည်းအများကြီးရှိပါတယ်။ဒီရှိပါတဲ့လူကြီးအများကြီးပါခင်ဗျာ။ဒီရှိမှလုံးချော်ရအများကြီးရှိပါတယ်ကျွန်တော်။ဒီရဲ့အခက်အခဲတွေကိုလည်းကျွန်တော်ဟိုကျွန်တော်အရင်ကလေးရှိတာခင်ဗျာဒီမန္တန်ကြီးကရှေ့ဆက်ဝေးလीဆိုးပြီးတော့တောက်ဆိုပြီးတော့ကျွန်တော်ဒီစာရင်းတောင်ပြကြပဲပို့ဆောင်ပြီးတော့ကျွန်တော်တို့ပြုလုပ်ပေးပါတယ်။ကျွန်တော်ဒီအာရဘိုင်းအတွက်ဒီတုံးရရဲ့နောက်ဒီမီဒီယာရဲ့အဲ့ဒါဆွေးနွေးကြတာပေါ့ခင်ဗျာကျွန်တော်ဆက်ပြီးတော့လည်းအများကြီးလုပ်ဖို့အကြည့်ရှိပါတယ်ကျွန်တော်ဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်လုပ်ရှိပါခင
်ဗျာဒါပေမဲ့လို့အခုလိုအလဲပန်းသတင်းတော့၃ဦးကိုတရားရုံးကအာမခံပေးလိုက်ရုံနဲ့တော့ပြဿနာတွေကပြင်းလဲသွားမှာမဟုတ်ဘူးလို့လည်းသတင်းသမားတွေကဝေဖန်ပြောဆိုကြပါတယ်ဒါကြတော့တမရကညွှန်ကြားထားတယ်လို့သတင်းမီဒီယာကောင်စီဘက်ကကြားဝင်ကြီးတိုင်းဖြည့်ရှင်းပေးဖို့ဆိုရင်တော့ရန်ကုန်တိုင်းဆိုရအဖွဲ့ဘက်ကတရားစွဲထားတဲ့အမှုကိုလုံးဝရုပ်သိမ်းပေးဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီတူအောင်ပြေကတုံ့တက်ပါတယ
်ဒီကျောက်ကသမရယုံကဒီကျက်ကမှာမီဒီယာကောင်စီမှာကြားဝင်ပြီးတော့မှဖြည့်ရှင်းခိုင်းလို့ဆိုတော့ကပါတယ်သူတို့ကမီဒီယာကောင်စီကိုတိုင်ဖို့ဆိုရင်အဲ့ဒီတရားရုံးမှာအမှုရှိနေလို့ရမယ်အခုသူကအာဘကပေးလိုက်တဲ့ဆိုလို့လည်းယုံကအမှုကရှိနေပြီသားဖြစ်နေတယ်ရှိနေပြီသားဆိုတော့ဒီမီဒီယာကောင်စီရဲ့အစ်ရဲ့လုံထုံလုံကြီးကဒီလိုပါပေးလို့မရဘူးဒီကြတာကတော့ဟိုတစ်ချိန်ချိန်မှာပေါ့နော်ဒီရုံးရုံးကိုလည်းတော့ရုံးရုံးတစ်ခုခုမှာသူတို့ကဟိုအမှုကိုရုပ်သိမ်းပေးရမှာ
အလဲပန်းမီဒီယာသတင်းတော့တူဖန်စီအရေးယူထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဆိုရတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့တွေ့ဆုံခဲ့ကြအခြေတော့ကလည်းသတင်းမီဒီယာကောင်စီဘက်ကအမှုကိုအရေးယူသိမ်းပေးဖို့ပြောဆိုထားပေမဲ့လို့ရန်ကုန်တိုင်းဆိုရဘက်ကတော့တရားဝင်တုံ့ပြန်မှုမရှိသေးပါဘူးတကယ်လို့အမှုကိုရန်ကုန်တိုင်းဆိုရဘက်ကတရားဝင်မယုံသိမ်းသေးဘူးဆိုရင်တော့သတင်းမီဒီယာအဖွဲ့အစည်းတွေဘက်ကကြားဝင်ဖြစ်ရှင်းပေးဖို့မလွယ်ကူနိုင်ဘူးလို့လည်းဦးစီတူအောင်ပြေကရှုပ်ပြပါတယ
်အမှုကပေးပြန်တာပေးလို့ဆိုတာတရားရုံးရဲ့ဟိုလက်ထုတ်လုပ်လို့ရတယ်ဒါပေမဲ့ရန်ကုန်တိုင်းအစိုးရရဲ့အဲလို့ပုံလို့လीရကြောက်လဲမားနေတာဟုတ်လဲမားနေလို့လေသူ့ဟိုကနေပြီးတော့မှကမရယုံကနေပြီးတော့ပြန်ပြီးတော့လိုက်ကြော်လာပြန်ကြားတဲ့ဥစ္စာကြီးလက်ရတဲ့သဘောသွားဖြစ်နေတာလေ
အလဲပဲမီဒီယာမှာရေးသားခဲ့တဲ့အမဲရှုံနေတဲ့73စီဆိုင်လေးပေးငွေချီးသူဘသူမှမသိတဲ့ចောင်းကားနဲ့လူနေတဲ့ပြောက်ပြည်သူရှေရဆိုတဲ့သတင်းဆောင်မှာရေးသားသူစောင်းမရှင်ကိုဖြိုးဝေခါကိုဖြိုးဝေဝင်းတာဝန်ခံအယ်ဒီတာကိုတရီမင်းနဲ့အယ်ဒီတာချုပ်ကိုကျော်စောလေးတို့ကိုရခိုင်တိုင်းဆိုရဘက်ကရာဇသက်ကြီးပုံမှန်905ခါဝင်တဲ့အပုပ်ဖွင့်ရေးယူထားတာဖြစ်ပါတယ်။လာမယ့်ဒီဝေမာလာကိုရက်ဒီမှာတော့တာဝေတရားရုံးမှာဒီမှုကိုထပ်မံစားတာဖို့ရှိနေပါတယ်ရှင်။